နိုင်ငံတကာလူထုလှုပ်ရှားမှုကြီးတစ်ခုဖြစ်တဲ့ Earth Hour မြေကဘာအတွက်တနာယီဆိုတဲ့အထိမ့်မဲ့ပွဲကိုစနေနေ့ကရန်ကုန်မြို့ရွှေဒဂုံဖျားရင်ပြင်တော်မှာကျင်းပခဲ့တဲ့အကြောင်းပြောပြမှာပါ။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ကဘာကြီးပူနွေးလာမှုကိုလူအများသတိထားမိစေရေးစီးအောင်လှုပ်ရှားမှုဖြစ်ပြီးမြန်မာလူငယ်အများအပြားလည်းပါဝင်ခဲ့ကြကြောင်းဆက်ပြီးနားဆင်ပါရှင်။မြေကဘာအတွက်တနာယီဆိုတဲ့အထိမ့်မဲ့ပွဲကို Worldwide Fund ခေါ်ကဘာတော်ရန်တရိတ်ဆန်ထိန်းသိမ်းရေးရန်ပုံငွေအဖွဲ့ကြီးကမြန်မာအပါအဝင်ကမ္ဘာတဝန်းမှာဥဆောင်ကျင်းပတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့မြန်မာနိုင်ငံရာသီဥတုအပြောင်းအလဲမဟာမိတ်အဖွဲ့နဲ့ပူးပေါင်းပြီးရန်ကုန်မြို့ကထင်ရှားလာတဲ့ရွှေဒဂုံဖျားရင်ပြင်ပေါ်မှာစီမီးထောင်ပေါင်းများစွာထွန်းညှိပြီးကျင်းပခဲ့ပါတယ်ကမ္ဘာတော်ရန်တရိတ်ဆန်ထိန်းသိမ်းရေးရန်ပုံငွေအဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ခရစ်စတီဝီလျံစ်ကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုကိုလူအများအာရုံစိုက်လာစေဖို့အတွက်ရွှေဒဂုံဖျားမှာကျင်းပခဲ့ရတာဖြစ်တယ်လို့ပြောပါတယ်
We thought Sri Lanka မြန်မာနိုင်ငံရဲ့အထင်ရှားဆုံးနေရာတစ်ခုဖြစ်ပြီးကျွန်တော်တို့အခုလိုအထိမ့်မဲ့ပွဲကျင်းပခြင်းအဖြစ်လူတွေရဲ့အထူးအာရုံစိုက်မှုကိုရရှိမှာဖြစ်ပါတယ
်။မြေကဘာအတွက်တနာယီဆိုတဲ့နိုင်ငံတကာလှုပ်ရှားမှုကို2008ခုနှစ်မှာ Australia နိုင်ငံ Sydney မြို့မှာစတင်ခဲ့တာဖြစ်ပါတယ်။ဆယ်နှစ်ပြည့်အထိမ့်မဲ့ပွဲဖြစ်မြန်မာနိုင်ငံမှာပထမဆုံးအချိန်ကျင်းပတဲ့လှုပ်ရှားမှုကနေတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးကိုလူအများစိတ်ဝင်စားလာအောင်စောင့်ကျဉ်နိုင်မယ်လို့ယုံကြည်ကြောင်းဥဆောင်ပါဝင်သူတုပ်ဖြစ်တဲ့မတ်ကျော်မှုသိန်းကပြောပါတယ
်တခြားနိုင်ငံတွေမှာဆိုလို့ရှိရင်ဒီတဘာဝဘေးအန္တရာယ်ပတ်ဝန်းကျင်နဲ့ဆိုင်တဲ့ပေါ့နော် awareness တွေကိုဒီပွဲကနေတစဉ်တော်တော်လေးဖြန့်ယူနိုင်ခဲ့လို့သိရပါတယ်ရှင်မြန်မာနိုင်ငံမှာလည်းအခုချိန်မှာဆိုရင်ဒါပထမအဆုံးလောက်တာဆိုပေမဲ့ပြည်သူတွေစီကိုတော်တော်လေးကိုဒီတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့ knowledge တွေရောက်သွားမယ်လို့ညီမတို့ယုံကြည်ပါတယ်ရှင
်နောက်ထပ်ဥဆောင်ပါဝင်သူတုပ်ဖြစ်တဲ့မတ်စုမွန်တန်းကလည်း
ရာသီဥတုပြောင်းလဲတာကိုလူတိုင်းကပါဝင်ပတ်သက်နိုင်ပါတယ်ပါဝင်ကူညီနိုင်ပါတယ်ဆိုတော့ awareness ကိုအားလုံးဖြန့်ပေးတဲ့အတွက်လူတွေကနေဒီစိုက်တစ်ပိုင်းအသိပညာတစ်ခုတော့ရမယ်လို့ထင်ပါတယ်ရှင
်မြေကဘာအတွက်တနာရီလှူရှားမှုကိုကဘာမြေကိုကယ်တင်ဖို့ဆိုတဲ့ကြွေးကြော်သံနဲ့နိုင်ငံအလိုက်ဒေသစံတော်ချိန်ည8:00ခွဲကနေ9:00အတွင်းသတ်မှတ်ပြီးမိတွေထွန်းညှိပြီးကျင်းပခဲ့တာဖြစ်ပါတယ်ရှင်